ရခိုင်ပြည်နယ်အရေးကိုဖြေရှင်းမှုအတွက်မြန်မာအစိုးရအသစ်ကိုအချိန်ကာလတစ်ခုနဲ့လုံသာကိန်းသာအခြေအနေမျိုးပေးပြီးပံ့ပိုးထောက်ခံပေးဖို့မြန်မာဒုတိယကာကွယ်ရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။အာရှပစိဖိတ်ရေသာတွင်းကကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေတက်ရောက်နေတဲ့စင်ကာပူကရှန်ဂရီလာဒိုင်အလော့ဆွေးနွေးပွဲအတွင်းနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနရဲ့ဆွေးနွေးပွဲမှာပြောဆိုသွားတာပါ။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ
်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသတွင်ကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေတက်ရောက်နေတဲ့ရှန်ဂရီလာဒိုင်ယာလော့ဆွေးနွေးပွဲအတွင်းနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကစီစဉ်တဲ့ဆွေးနွေးပွဲမှာမလေးရှားကာကွယ်ရေးဝန်ကြီးကဒေသရင်းလုံခြုံရေးစိုးရိမ်ချက်တွေကိုဦးဆောင်ဆွေးနွေးပါတယ်။မလေးရှားကာကွယ်ရေးဝန်ကြီးရဲ့ရခိုင်အရေးဆွေးနွေးချက်အပေါ်မှာမြန်မာကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကအခုလိုဖြည့်ဆွတ်ဆွေးနွေးပါတယ
်။ Myanmar is fully aware of the growing concern about the widespread reports on the situation in Rakhine State. The new government is committed to taking all possible measures.
ရခိုင်ပြည်နယ်အရေးကြေကြေပြန့်ပြန့်ထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေများလာနေတာကိုမြန်မာနိုင်ငံအနေနဲ့အားလုံးကိုသိရှိနားလည်ထားပါတယ်။ဒီစိုးရိမ်ချက်တွေကိုဘက်ပေါင်းစုံကနေဖြေရှင်းဆောင်ရွက်ပေးဖို့မြန်မာအစိုးရအသစ်ကအခိုင်အမာပိုင်ဖြတ်ထားပါတယ်။အပြစ်မဲ့ပြည်သူတွေအပေါ်အခွင့်အရေးချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့လစ်လျူရှုမထားပါဘူး။အထောက်အထားခိုင်မာတဲ့တိုင်ကြားချက်တွေကိုတရားဥပဒေလမ်းကြောင်းနဲ့ဖြေရှင်းဆောင်ရွက်သွားမှာပါ။လူမှုအတိုင်းဝိုင်းနှစ်ခုစလုံးရဲ့အကျိုးစီးပွားအတွက်ရေရှည်ခန်းနဲ့ဖြည့်ရှင်းချက်တစ်ခုထွက်လာဖို့အယုံဆိုင်ပြီးလှုပ်ဆောင်နေပါတယ်။မြန်မာအစိုးရဘက်ကတောင်းဆိုနေတာကသတင်းတွေကိုမျှမျှတတပြောဆိုဖို့နဲ့အထူးအရှမခံတဲ့ကိစ္စကိုကင်တွယ်ဖြည့်ရှင်းနေရတဲ့အစိုးရတစ်ကိုကူညီထောက်ပံ့ပေးဖို့ဖြစ်ပါတယ်။ဒီရှုပ်ထွေးလာတဲ့အရေးကိစ္စကိုအပြေရှာနိုင်ဖို့အတွက်အစိုးရလှုပ်တာကင်တာအခြေအနေမျိုးနဲ့အချိန်ပေးဖို့တိတ်ကိုအရေးကြီးပါတယ်လို့ကာကွယ်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ွယ်ဆွေးနွေးသွားတာဖြစ်ပါတယ်။မလေးရှားကာကွယ်ဝန်ကြီးဓာတုစရီဟီရှာမူရင်ထွန်းဟူစိန်ကတော့မြန်မာနိုင်ငံရခိုင်အရေးနဲ့ပတ်သက်ပြီးဖြေရှင်းချက်မတွေ့ရသေးဘူးလို့ပြောဆိုပြီးမဖြစ်မနေဖြေရှင်းဖို့လိုအပ်ချက်ကိုထောက်ပြသွားပါတယ
်။ It needs to be resolved. We cannot sweep it under the carpet. It affects a lot of Muslims and it's very emotional.
ဒီကိစ္စကဖြေရှင်းရမှာပါဖုံးကွယ်ပြဖို့မဖြစ်နိုင်ပါဘူးမွ슬လင်များပြားကဒီကိစ္စပေါ်အတော်လေးခံစားနေကြရတာကြောင့်ပါဖြေရှင်းချက်တစ်ခုတလေမှလည်းမတွေ့ရသေးပါဘူ
းမြန်မာနိုင်ငံရခိုင်အရေးကိစ္စဟာဒေသရင်းတည်ငြိမ်ရေးကိုထိပါလာမဲ့အရေးစိုးရိမ်တယ်လို့လဲမလေးရှားကာကွယ်ဝင်ကြီးကဆွေးနွေးပွဲအဖွင့်မိန့်ခွန်းမှာပြောဆိုသွားပါတယ
် Our great fear is that Daesh will seek to transform Southeast Asia our cradle of peace
ကျွန်တော်တို့အစိုးရဉ်စိုးကိစ္စကတော့အစ္စလာမစ်အစိုးရ IS အဖွဲ့ရှေ့တောင်အရှဒေသတွင်းမှာဖွဲ့စည်းလာမယ်ရှိပါအရှေ့လက်ပိုင်းဒေသမှာ IS အဖွဲ့ရပ်တည်လာဖို့ရုန်းကန်လာရတာနဲ့အတူရှေ့တောင်အရှဒေသတွင်းကိုအခြေချလာမယ်အရေးစိုးရိမ်တာပါထိုင်းနိုင်ငံတောင်ပိုင်းဖိလစ်ပိုင်နဲ့မြန်မာနိုင်ငံရခိုင်ဒေသတို့မှာမတိမငြိမ်အခြေအနေတွေဖြစ်နေတာနဲ့အတူဒေသတွင်းမှာ IS တွေထွက်ပေါ်လာနိုင်ပါတယ်ဒီအရေးကိုအလေးထားဖို့လိုပါတယ်
အခုဆွေးနွေးပွဲမှာတော့ဥရောပသမ္မတရဲ့ကိုယ်စားလှယ်အဖွဲ့အပါအဝင်အာရှပစိဖိတ်ဒေသတွင်းနိုင်ငံပေါင်း20ကျော်ကကာကွယ်ဆိုင်ရာအကြီးတန်းတာဝန်ရှိသူတွေစစ်တပ်အကြီးအကဲတွေနဲ့အကြံပေးတွေတက်ရောက်နေကြတာဖြစ်ပါတယ်ရှင်